တနင်္ဂနွေပြည့်ခါရက်စရဲ့တဘောသူစာချုပ် NCM လက်မှတ်မရေးထိုးရသေးတဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေညီညာရေးဆွေးနွေးပွဲမှာပါဝင်လာစေရေးပြည်ထောင်စုညီညာရေးဆွေးနွေးမှုပူးပေါင်းကော်မတီ UPDKC ကပံ့ပိုးဆောင်ရွက်ဖို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။နေ့ပြီးတော့မှနေ့ရက်ကြာကျင်းပတဲ့ UPDKC အစည်းအဝေးမှာဒေါက်အောင်ဆန်းစုကြည်ကအခုလိုပြောကြားခဲ့တာပါ။ဒီဇင်ဘာလထဲမှာကျင်းပဖို့ရည်ရထားတဲ့တတိယအကြိမ်၂၁ရာစုပင်လုံးမှာဆွေးနွေးမယ့်အကြောင်းအရာတွေကိုဆုံးဖြတ်ကြဖို့ပါဝင်တဲ့ UPDKC အစည်းအဝေးအကြောင်းကိုတော့ PO မြန်မာပိုင်းရဲ့တင်ထောက်ကိုမိုးစောကအခုလိုတင်ပြထားပါတယ
်ဟုတ်ကဲ့ပြည်တော်စုငင်းကြေးဆွေးနွေးမှုပူးတွဲကော်မတီ UPDKC အစည်းအဝေးကိုနေပြည်တော်အမျိုးသားပြည်နယ်တင်ပြရင်းနဲ့ငင်းကြေးဘုဟုဌာနမှာတင်းနေလာနေမနေ့ကစတင်ကျင်းပခဲ့ပါတယ်အစည်းအဝေးအဖွဲ့အမှားစကားမှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးသည့်နဲ့လက်နက်ကိုင်အဖွဲ့အစည်းတွေပါဝင်လာရေးအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကအခုလိုထည့်သွင်းပြောကြားပါတယ်
တနင်္ဂနွေပြည်ခါရစဲရေးသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးခြင်းမရှိသေးတဲ့တိုင်းရင်းသားနဲ့ကန်ဖွဲ့စည်းများလည်းကြံနေသေးတယ်ဆိုတာလည်းအားလုံးသိကြတာဖြစ်ပါတယ်။21ရာစုနှစ်ပြည်လုံးရေးလာကန်ရဲ့နိုင်ငံရေးဆွေးနွေးပွဲတကားကိုအစီအမဲဖွင့်ထားပါတယ်။ကျမတို့ကကျမတို့ရဲ့မူပါပဲ။ဒါတော့မဆိုရင်းချမ်းရေးအထက်မှာပါဝင်လာခြင်းနဲ့အစုဖွဲ့များကိုကျမတို့ကြိုးစားပါတယ်။ကျန်နေတဲ့အဖွဲ့များပါဝင်လာရေးကိုနိုင်ငံတော်အစိုးရအနေနဲ့လည်းအထူးတတိနဲ့လည်းအရေးနဲ့ထားပါကြောင်း NCA လက်မှတ်မထိုးရသေးဘူးပဲနဲ့ကျန်နေတဲ့တိုင်းဒေသနဲ့ကန်ဖွဲ့စည်းများပါဝင်လာရေးအတွက် UPDKC အဖွဲ့ဝင်များကတစ်ဖက်တစ်လမ်းကနေပြီးတော့တက်နိုင်ဆုံးကူညီပံ့ပိုးဆောင်ရွက်သွားကြဖို့လည်းကျွန်မအနေနဲ့မြစ်တမ်းရခံပါတယ
်အခုကျင်းပနေတဲ့ UPDKC စည်းဝေးမှာအဓိကထားဆွေးနွေးတဲ့အချက်၃ချက်အကြောင်းကိုလည်းဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ်
ပထမဆုံးအနေနဲ့လာမယ့်ပြည်သားစုငင်းကြိုင်းနေလာက21ပြည်လုံးတတိယအစည်းအဝေးတဲ့ဒေလိုအခြေခံမူဆိုင်ရာခေါင်းစဉ်များဆွေးနွေးကြမယ်ဆိုတော့လည်းသတ်မှတ်ပေးဖို့လည်းရှိပါတယ်ဒီလိုညီလာကမှာဆွေးနွေးမယ့်ခေါင်းစဉ်များဒီစစ်သတ်မှတ်ပေးပြီးတဲ့နောက်နိုင်ငံရေးဆွေးနွေးပွဲအစဉ်အဆက်ကိုဆက်လက်လှုပ်ဆောင်ကြဖို့လည်းဖြစ်ပါတယ်ဒီလိုဆောင်ရွက်ရမှာလည်းအချိန်လုံးလုံးလောက်လောက်ရရှိပြီးအခြေအနေညှိနှိုင်းနိုင်မယ့်အခြေအနေမျိုးကိုဖန်တီးပေးဖို့ UPDKC ကစဉ်းစားပြီးတော့ဆောင်ရွက်ပေးစီချင်ပါတယ်
ဒုတိယအနေနဲ့နိုင်ငံရေးဆွေးနွေးမှုမူပေါင်းတွေကိုပြန်လည်သုံးသပ်တာနဲ့လက်တွေ့အခြေအနေနဲ့ကိုက်ကြီးအောင်ပြင်ဆင်တာတွေကို PC အောင်ဆောင်ရွက်ဖို့တတိယအနေနဲ့သဘောတူညီချက်တွေကိုအကောင့်ထဲပေါ်ရမှာစနစ်တကျနဲ့ထိထိရောက်ရောက်ဖြစ်စေဖို့ Standard Operating Procedure SOP လုပ်ထုံးလုံးလေးကိုလက်တွေ့နဲ့ကိုက်ကြီးအောင်ရေးဆွဲဖို့နဲ့ရုံးအဖွဲ့တွေဖွဲ့စည်းဖို့ပါဝင်ပါတယ်ဒီကနေ့စတင်ကျင်းပတဲ့ UPDKC စည်းဝေးကိုအစိုးရလွှတ်တော်တက်မတော်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းနိုင်ငံရေးပါတီကကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတယ်။အဖွဲ့အမှားစကားကိုတိုင်းဒေသလက်နက်ကိုင်အစုအဖွဲ့ဘက်ကဒေါက်တာစလိုက်လျံဘုံစခေါင်းနဲ့နိုင်ငံရေးပါတီအစုအဖွဲ့ကဦးတူဝေရိုးကပြောကြားခဲ့ပါတယ်။ဒီရက်ကြာကျင်းပမဲ့ UPDKC စည်းဝေးရဲ့ပထမနေ့မှာဆွေးနွေးခဲ့တာတွေကိုတော့ UPDKC အဖွဲ့ဝင်ပေါ်ပေါ်မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဦးကထဦးခွန်မြင့်ထွန်းကအခုလိုပြောပါတယ်
။အဓိကတော့လာမယ့်တတိယပြင်လုံးမှာပေါ့နော်။အဲကြောင်းရာတွေဆွေးနွေးမလဲဆိုတာဟိုအဓိကဆွေးနွေးဖြစ်တယ်နောက်တစ်ခါကျွန်တော်တို့ဒီအလို့သားဆွေးနွေးနေဆွေးနွေးပွဲကြီးကျင်းပနိုင်ရေးကိစ္စနောက်တစ်ခါပြည်ထောင်စုရဲ့ဒီစာချုပ်ပေါ့လွတ်တော်ပြည်သူ့ရေးကိစ္စအဲ့ဒါကိုဆွေးနွေးကြအဲ့ဒီမှာပြည်သူ့ပြည်ချက်တာတော့ဟောပါပဲဒါနဲ့တတိယပြည်လုံးကဆွေးနွေးမယ့်အကြောင်းရာပေါ့အဲ့ဒါတခုကတော့ပြည်ပြတ်တော့ပြီးပါလားတဏှာရောမပြတ်သေးဘူး
21ရာစုပင်လုံးတတိယစည်းဝေးမှာဆွေးနွေးမဲ့ခေါင်းစဉ်တွေဟာဒုတိယစည်းဝေးတိုင်းဖြစ်ပေမဲ့နိုင်ငံရေးကိစ္စကိုအလေးထားဆွေးနွေးဖို့ဆုံးဖြတ်ထားကြောင်းပြောပါတယ်။မြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်အဖွဲ့21ဖွဲ့ရှိပေမဲ့ NCA စာချုပ်ကို10ဖွဲ့သာလက်မှတ်ရေးထိုးထားတာဖြစ်ပါတယ်။ NCA စာချုပ်လက်မှတ်ရေးထိုးတဲ့နှစ်နှစ်ပြည့်အခမ်းအနားမှာလည်းဒေါ်ဆန်းစုကြည်ကလက်မှတ်မရေးထိုးသေးတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိုငြိမ်းချမ်းရေးဆွေးနွေးပွဲမှာပါဝင်ဖို့ဖိတ်ခေါ်ခဲ့ပါတယ်
။ကိုမိုးစောပါရှင်။